။အကြခင်မှာ2020ဆိုတဲ့နှစ်တစ်နှစ်ကိုရောက်လာတော့မှာပါ။နှစ်တစ်နှစ်ရဲ့အစအတွက်လူတိုင်းမှလည်းမျှော်လင့်ချက်တွေ၊ရည်မှန်းချက်တွေ၊လိုလားတောင်းတချက်တွေအမျိုးမျိုးရှိကြမှာပါ။ဒီ2020နှစ်သစ်မြန်မာနိုင်ငံအတွက်ကျမတို့အမျိုးသမီးတွေရဲ့မျှော်လင့်ချက်တွေကိုနားဆင်ကြည့်ရအောင်ပါရှင်
။တို့တိုင်းပြည်မှာပေါ့နော်။ပေါ်ပြီးငင်းချမ်းတရားတဲ့တိုင်းပြည်ဖြစ်ဖို့တော့ကျမမျှော်လင့်ပါတယ်။ဒါပြင်ကျတို့အမျိုးသမီးတွေအနေနဲ့လည်းပို့ပြီးမှပေါ့နော်။နိုင်ငံရေးမှာလည်းပါဝင်ပြီးမှကျမတို့ရဲ့အမျိုးသမီးကန္တာကိုပုံမဆန်းဆောင်နိုင်တဲ့အမျိုးသမီးတွေများများပေါ်ပေါက်လာဖို့လည်းမျှော်လင့်ပါတယ်။နောက်ပြီးနိုင်ငံရဲ့ရွေးကောက်ပွဲတစ်ခုလည်းကျမတို့ပြန်ပြတော့ဝင်ပါမှာမလို့ပေါ့နော်။ကျမတို့အမျိုးသမီးတွေလည်းဘာပဲဖြစ်ဖြစ်တိုင်းပြည်အပြောင်းလဲမှာပါဝင်ပြီးမှသူရဲ့ဆန်းဆောင်ရေးတွေကိုပိုပြီးတက်တက်ကြွဖြစ်စေချင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အမျိုးသမီးတွေပါလို့ရှိရင်နေရာတိုင်းမှာပို့ပြီးမှပေါ့နော်။ငင်းချမ်းရေးပေါ်ဆောင်နိုင်မယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ
်။လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ထွဲပူရဲ့မျှော်လင့်ချက်ပါရှင်။လူ့အခွင့်အရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လက်ရေးကပြည်တွင်းငင်းချမ်းရေးနဲ့လာမယ့်ရွေးကောက်ပွဲအတွက်အကောင်းဆုံးမျှော်လင့်နေပါတယ်။
2020မှာရွေးကောက်ပွဲဆိုတော့ရွေးကောက်ပွဲမှာလူရောက်ရှိကြကြတဲ့နိုင်ငံရေးသမားတိုင်းကတာဝန်သိစွာတာဝန်မှုတာဝန်ခံမှုရှိစွာနဲ့သိခါရှိရှိနဲ့ရှင်းပြကြဖို့နိုင်ငံရေးဂုဏ်သိခါကိုပြည်သူတွေကအရင်ကနိုင်ငံရေးဆိုတာကိုဆက်ဆုံနေကြတယ်။ဒါကိုပြန်လည်ညှိနှိုင်းပေးကြမယ်လို့ကျွန်တော်မျှော်လင့်တယ်။နောက်တစ်ခုကတော့ကျွန်တော်နိုင်ငံကစစ်အာဏာလက်အောက်မှာအကြမ်းကြီးနေခဲ့ရတဲ့အခါမှာစံနှုန်းစံပိုးကြီးအရေးကြီးတယ်ဆိုတဲ့ကိစ္စရပ်တွေကိုကျွန်တော်တို့သင်ပေးတဲ့နိုင်ငံရေးသမားတွေကိုပြည်သူကရွေးချယ်ကြဖို့ကျွန်တော်မျှော်လင့်တယ်။နောက်တစ်ခုကတော့ကျမတို့လက်ရှိဖြစ်နေတဲ့စစ်ဘေးဒေသမှာရှိနေတဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့နေရပြန်ရေးကိစ္စရပ်တွေတကယ်ကိုစိတ်ဆန္ဒနဲ့အညီဂုဏ်သိက္ခာရှိရဲ့နေရပြန်တဲ့လုပ်ရည်ပေါ်လာဖို့အတွက်ကျမတို့ဆုတောင်းနေရပေါ့နော်
။လာမယ့်2020ခုနှစ်ကျမတို့မြန်မာပြည်ငြိမ်းချမ်းရေးနဲ့နိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်မျှော်လင့်နေသူနောက်တစ်ဦးကတော့ရွှေချာလူမှုကူညီရေးအဖွဲ့ကမတ်ရွှေချာပါ။
ဟိုအသက်နိုင်ဆုံးအေဂျင်စီချင်တယ်ဒီဒုက္ခရောက်တဲ့ပြည်သူတွေများလေလေဒီလူထုတွေဒုက္ခရောက်လေလေရှိဖြစ်လေလေဒုက္ခရောက်လေလေပေါ့နော်ဒီပါမဲ့ကလေးတွေများလာလေလေပေါ့ဟိုအသက်နိုင်ဆုံးတော့ချော့ချစီချင်တယ်ဒီဘဝရဲ့အခွင့်အလမ်းလေးတွေအကုန်လုံးလုပ်လို့ရမယ့်အခွင့်အရေးလေးတွေပေါ့နော်ဒါလည်းဆိုလူလက်တန်းစားအောက်ခြေလူတန်းစားတွေကများတာဟုတ်များတော့သူတို့အတွက်ဒီဘဝရဲ့အခွင့်အလမ်းလေးတွေပေါ့နော်ဒီရာဇဝတ်မှုတွေချော့ချနိုင်ကြီးလေးတွေပေါ့အကုန်လုံးတန်းတူအခွင့်အရေးလေးတွေအားလေးတော့မျှော်လင့်တယ်
စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့လှရင်မိုးအထက်ချုပ်ကုမ္ပဏီကဒေါ်ရင်ရင်မိုးကလာမယ့်2020ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ထပ်ပြီးအနိုင်ရဖို့နဲ့နိုင်ငံမှာစီးပွားရေးကောင်းမွန်ပြီးလူမှုဘဝတွေပိုပြီးအဆင်ပြေချုံးမွေ့စေဖို့မျှော်လင့်ပါတယ်
။ဟောလာမယ့်နှစ်မှာမေဆုကိုပဲထပ်ပြီးတော့ကြာစီခင်တယ်ရမယ်လို့လည်းယုံကြည်တယ်ရမယ်လို့မျှော်လင့်တယ်။ဟိုရနှုံးပြည့်မဟုတ်ရင်တော့မှမူလအတိုင်းပဲတလက်တည်ရှိပြီးအနိုင်ရပြီးတော့အောင်မြင်တဲ့ဒီစီးပွားရေးခြေနေတစ်ခုကိုထောင်မဲ့လာတာမျိုးဟောနိုင်ငံတော်အတွက်လည်းညှို့လင့်နေ။နောက်ပြည်ပွားရေးကြီးလဲလာတယ်ဆိုရင်လူမှုရေးလည်းကြီးလဲမှာပဲလေ။အဲဒါဆိုတော့နိုင်ငံနှစ်မှာအကုန်လုံးမျိုးသမီးတိုင်းအတွက်ပြင်ဆင်ရတဲ့စစ်တက်ကလေးပေါ့နော်။ပို့ပြီးတော့ဖန်တီးနိုင်စွမ်းနေညားတဲ့စစ်တက်ဖြစ်နေညှို့လင့်နေ
။ Teens and Dreams ဆိုတဲ့လူငယ်အဖွဲ့ကမတ်အေးအိန္ဒြေမောင်ရဲ့2020အတွက်ညှို့လင့်ချက်ကိုလည်းနားဆင်ကြည့်ပါအောင်ရှင်။
2020ရွေးကောက်ပွဲကြီးရောပေါ့နော်တကယ်ကောင်းတဲ့လူတွေပေါ့နော်အရေးချင်းရှိတဲ့လူတွေနေရာအရေးဆွေးချင်တယ်ပေါ့နော်ပြီးတော့မြန်မာနိုင်ငံမှာလည်းလူရဲ့ကျင့်ဝတ်ပိုင်ဆိုင်ရာရောသူတို့ရဲ့အခွင့်အရေးတွေရောပေါ့နော်ပို့ပြီးတော့ကောင်းတဲ့ဘက်ကိုရောက်ဆွေးချင်တယ်အတိုင်းကြီးငင်းချင်းဆွေးချင်တယ်ပေါ့နော်ရခိုင်မှာစပွဲဖြစ်နေရလို့ဆွေးချင်ပေါ့နော
်ပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေကအမျိုးသမီးတွေရဲ့မျှော်လင့်ချက်တွေကိုလည်းနားဆင်ကြည့်ရအောင်ပါရှင်
ကျွန်တော်အလိုရခိုင်ပြည်ကိုကိုဘာသာကိုအုပ်ချုပ်မယ်လို့တို့အများသားမှပြောနေတယ်ပေါ့နော်အဲ့ဒါနဲ့နင်းနေပါပါတော့တေကတော့ပြိုရှင်မှုရှိပါတယ်မြူလန်းတာကတော့အကုန်လုံးမြူလန်းတာပါပဲကျမတို့စိတ်ကြီးဆောင်ဒုက္ခတွေပွားနေလဲမနေချင်တော့ပေါ့နော်ကိုရင်ကိုရကတော့မြင်ရလဲပြန်ရှင်တယ်ကျမတို့ရောက်ကြတဲ့ကဘုန်းတော်အဖခံနေရတယ်ဆိုတော့ဟိုအကြိုက်ထောင်လေးမှနေရတယ်ဖခံကြီးရလူတွေလည်းမျောနေတယ်ပေါ့နော်မတရားဖခံကြီးလည်းမျောနေတယ်အဲ့ဒီလူတွေလည်းအများဆုံးလက်ရှိရှင်တယ်ဟုတ်ပဲအုပ်ချုပ်ခွင့်ရရင်ဘောနော်အခုလိုပြည်သူလူထုအနေနဲ့လူမျိုးမတရားအဖမ်းစီမခံရဘူးအခုလိုလည်းမတရားတပ်ဖြတ်လည်းမခံရဘူးဘောနော်ကိုယ်ပြည်မှာကိုယ်အုပ်ချုပ်ခွင့်ရရင်ဘောအခုလိုဒုက္ခမျိုးလည်းမကြုံရဘူးဘောနော်စိတ်ကြီးဆုံးဒုက္ခပွားနေလည်းမရဘူးဘောနော
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကြီးရွာကစစ်ဘေးရှောင်ဒုက္ခတဲ့ဒေါ်သိန်းမေပြောသွားတာပါရှင်စစ်ပွဲဖြစ်ပွားရာရှမ်းမြောက်ဒေသကအမျိုးသမီးတဦးရဲ့မျှော်လင့်ချက်ကိုလည်းနားဆင်ကြည့်ပါအောင်ရှင်
ဒါကတော့ဒီရှမ်းမြောက်မှာနေတဲ့ပြည်ခကြားထဲမှာနေတဲ့ပြည်သူတယောက်အနေနဲ့အမျိုးသမီးတယောက်အနေနဲ့2020မှာတကယ်ကိုငြိမ်းချမ်းပြီးမှပေါ့နော်အ
အတူတကွာရှင်သွဲနေထိုင်လို့ရတဲ့ပြည်ထောင်စုကြီးတစ်ခုကိုညှော်လင့်နေပေါ့နော်။စီးပွားရေးကြောင့်မလို့မျိုးသမီးရဲ့မလုံခြုံနိုင်တဲ့ကဏ္ဍရဲ့အများကြီးကိုကျမတို့မြင်နေတွေ့နေရတဲ့အတွက်ကြောင့်အလိုမဲ့ဆိုးရိမ်နေပါတယ်လို့အဲတုတ်ပြည်ရဲ့ယူနီယံနာမှုဖြစ်တဲ့ဒီထားလန်ကိစ္စတွေကာလန်ကိစ္စတွေကဆက်တိုက်လာတော့မှလေဆက်တိုက်လာတော့မယ်ဆိုတော့တုတ်ပြည်ဘက်ကအမျိုးသမီးကဏ္ဍနဲ့ပတ်သက်တဲ့ပြဿနာတွေခဏခဏပေါ်ပေါက်လာတတ်တယ်လေ
မကြခင်ရောက်လာတော့မယ့်2020နှစ်သစ်အတွက်မြန်မာမျိုးသမီးတို့ရဲ့မျှော်လင့်ချက်ပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။